ခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်မြန်မာစစ်ဖက်ခေါင်းဆောင်၄ဦးကိုအမေရိကန်ပြည်ထောင်စုကပြည်ဝင်ခွင့်ပိတ်ပင်အရေးယူခဲ့တာနဲ့ပတ်သက်ပြီးတော့ Standard Army တိစောက်ဖို့ကြိုးစားနေတဲ့မြန်မာတပ်မတော်ဂုံတိုက်ခါကိုထိခိုက်စေတယ်လို့မြန်မာစစ်တပ်ဖက်ကတုံ့ပြန်ပါတယ်ရခိုင်ပြည်နယ်အတွင်းဖြစ်ခဲ့တဲ့ဆိုတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတပ်မတော်ဘက်ကစုံစမ်းစစ်ဆေးအရေးယူတာတွေရှိနေတာကြောင့်ဒီဆောင်ရွက်ချက်တွေအပေါ်မှာလည်းလေးစားဖို့လိုမယ်လို့ပြောဆိုလိုက်ပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်နဲ့တမ်မရော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတမ်မရော်ကာကွယ်ရေးဦးစီးချုပ်အပါအဝင်ထိပ်ပိုင်းခေါင်းဆောင်၄ဦးကိုဒီလ16ရက်နေ့ကတန်ခတ်ပိတ်ဆို့မှုအသစ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီတန်ခတ်ပိတ်ဆို့မှုဟာတန်ခတ်ခံရသူတွေနဲ့သူတို့မိသားစုဝင်တွေကိုအမေရိကန်နိုင်ငံအတွင်းတွာလာခွင့်ကိုပိတ်ပင်ဖို့ရှိနေတာဖြစ်ပါတယ်။ဒီလိုတန်ခတ်မှုနဲ့ပတ်သက်ပြီးတမ်ရော့သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အတွင်းရေးမှူးဘုံဘူးချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပါတယ်။
ဒီလေးကိစ္စရှင်ကဝင်ရောက်ပတ်တာတော့ကျွန်တော်ကဆက်မပြောချင်တော့ဘူး။ဒီကတော့ဘယ်တော့ဒီပုံပေါ်ဆောင်ဆင်းအားပြတော့တဲ့ရောက်မှုရှိလားတဲ့ရောက်မှုမရှိလားလို့လည်းကျွန်တော်အပြင်ပေါ်လို့ဒီကတော့ဆက်မတော်အနေနဲ့ကစမ်းနာအမှုပြောင်းတာ။ဆက်မတော်ရဲ့ခုံတိတ်ခါတော့ဒါဟိုပေါ့ဒီကျင်းပြီးတိုင်းကတော့ထိခိုက်တယ်လို့
ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်2015ခုနှစ်နဲ့2018ခုနှစ်တွေမှာဖြစ်ပွားခဲ့တဲ့ပြိပခတွေဟာဒေသခံတိုင်းရင်းသားတွေနဲ့လုံခြုံရေးချက်ဖွဲ့တွေကစတင်တာမဟုတ်ကြောင်းတမရော်အနေနဲ့တိုင်းရင်းသားတွေကိုကာကွယ်ဖို့နဲ့နေမြေဒေသလုံခြုံရေးအတွက်ဆောင်ရွက်ခဲ့တာသာဖြစ်ကြောင်းပြောပါတယ်။ဒီလိုဆောင်ရွက်ရမှာလူခွင့်ချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေရှိခဲ့တယ်လို့ဒီအပေါ်မှာတမရော်ကစုံစမ်းစစ်ဆေးရည်ယူဆောင်ရွက်တာတွေလှုပ်ဆောင်ခဲ့တာကြောင့်ဒီဆောင်ရွက်မှုတွေအပေါ်မှာလေးစားဖို့လိုမှဖြစ်ကြောင်းလည်းဘုံဘူးချုပ်ဇော်မင်းထွန်းကဆက်ပြောပါတဲ့
။ဒါနဲ့ပတ်သက်ပြီးလူခွင့်ချိုးဖောက်တာတို့ဆက်နဲ့ဆွဆွဲချက်တွေရှိပါတယ်။ဒီပေါ်ဒီမှာလည်းကျွန်တော်ရည်ယူရှိတာရှိ။အဲဒီရောက်ဒီရောက်ဥပောင်းတဲ့ဆောင်ရွက်စစ်ဆေးခုံရဖွဲ့နဲ့ကျွန်တော်ဆောင်ရွက်စစ်ဆေးကတဲ့ဆက်ပြီးဒီနေရာယူတဲ့ဒီဥပဒေတော်တချို့နိုင်ငံတကာအဖွဲ့အစည်းတွေကိုလည်းပေးခဲ့ရှိအခုချိန်ကြီးလည်းကျွန်တော်ပြန်ပြေးပေးခဲ့ဆုံးကစီနာလို့ကိုယ်ပြောက်ဦးဒီဆုံးကစီခုံလုံးနဲ့တောက်ဆောင်ရရှိရင်အဲ့ခုံလုံးကတော့ကျွန်တော်မြင်ရင်းနဲ့ကောင်းရောက်စီစီပေးခဲ့တာဒီဂျူလိုင်လထဲမှာအခုတစ်ချိန်သွားတာနဲ့တစ်ချိန်ရှိပေါ့ဒါကြီးကျွန်တော်ဆောင်ရွက်နေရရှိတယ်အရေးယူဆောင်ရွက်မှုတွေကဆောင်ရွက်နေရရှိဘယ်လိုမျိုးကျွန်တော်ဆောင်ရွက်နေရတဲ့ကိစ္စတွေရဲ့ကျွန်တော်ရဲ့ကြားစီရင်းနဲ့ဆောင်ရွက်နေတဲ့ကိစ္စတွေတော့ဟိုလေးစားဖို့ပုံတယ်လို့ပြောထင်ပါရဲ့ဗျ။
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအခုလိုထုတ်ပြန်လိုက်တဲ့အပေါ်မှာမြန်မာနိုင်ငံရေးလေလာတုံ့တက်သူဦးတန်းစိုးနိုင်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ရခိုင်နဲ့ပတ်သက်တဲ့ကိစ္စကလည်းဘာမှထောက်တဲ့အရင်းအမူကမလုံးနိုင်ဘူးလေ။မလုံးနိုင်တဲ့ချိန်ဒီအောက်မှာအခုဗိုလ်ချုပ်ဦးမြောက်လိုင်လို့ရဲ့လှုပ်ရှားမှုကလည်းဒီအမေရိကန်နဲ့နောက်ဥရောပပြင်ပမှာရှိနေတဲ့တိုင်းပြည်သူတော်တော်များများကိုတန်တမာရေးစီစဉ်ပြီးသွားပြနောက်ပြီးတော့ဆက်လက်နေပြီးဝယ်မှုကိစ္စအစီအစဉ်လေးလုပ်ဒီကြောင်းဆက်လက်ပြီးအောက်မှာဆက်တူးချလိုက်တာလို့ထင်ပါတယ်ကျော်ရင်တော့နိုင်ငံတိုင်းမူဝါဒရောက်ဖို့ရည်တင်းတယ်လို့ကျွန်တော်တော့မြင်ပါတယ်ဗျနော
်ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းကလည်းရခိုင်ပြည်နယ်မြောက်ပိုင်းစစ်စင်ရေးတွေမှာအစ္စလမ်ဘာသာဝင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ဒုတိယဗိုလ်ချုပ်ကြီးတဦးအပါအဝင်တမ်ရော်အစင်းမြင့်အရာရှိတချို့နဲ့နေကြားဆောင်တပ်ဖွဲ့မှုတဦးကိုအရေးယူတန်ခတ်တာတွေရှိခဲ့ပါတယ်။အမေရိကန်ဆိုရကဒီလိုအရေးယူတာတွေရှိနေချိန်မှာပဲရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတမ်ရော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်ကောင်းဆောင်6ယောက်ကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလုံခြုံရေးကောင်စီကိုတင်ပြတာတွေရှိခဲ့ပေမဲ့မြန်မာအစိုးရဘက်ကတော့လက်မခံခဲ့ပါဘူး။